ဆင်ဘူနိုင်ငံကဆင်ယူနေရောမှာကွယ်လွန်သွားခဲ့သူဇင်ဘာဘွေသမ္မတဟောင်းရောဘတ်မူဂါဘီရဲ့နောက်ဆုံးခရီးဇာပနာအခမ်းအနားကိုလာမယ့်သတင်းပတ်ကုန်မှာဇင်ဘာဘွေနိုင်ငံမြို့တော်ဟာရာရေမှာကျင်းပမှာဖြစ်ပါတယ်။တချို့ဇင်ဘာဘွေပြည်သူတွေကသူတို့ရဲ့ခေါင်းဆောင်ဟောင်းအတွက်ဝမ်းနည်းပူဆွေးနေကြပါတယ်။မူဂါဘီကတချို့ပြည်သူတွေအတွက်သူရဲ့ခေါင်းဖြစ်လို့အငင်းပွားပွေခေါင်းဆောင်တူလည်းဖြစ်လို့နေပါတယ်။ဖေဗူလာသတင်းတော့မာခွန်ဂါဇဗင်းဘာသတင်းပေးပို့ထားတာကိုအခြေခံပြီးဆက်လက်တင်ပြပေးပါမယ်။နားဆင်ကြပါခင်ဗျာ။ဇင်ဘာဘွေနိုင်ငံကောင်းဆောင်ဟောင်းရောဘတ်မူဂါဘီကွယ်လွန်သွားတဲ့ကြောင့်နှမျောတတ်ဖြစ်နေကြတဲ့ဇင်ဘာဘွေပြည်သူတချို့ဟာမြို့တော်ဟာရာရေနဲ့ကီလိုမီတာ100လောက်ဝေးတဲ့မူဂါဘီရဲ့အိမ်မှာစုဝေးရောက်ရှိနေကြပြီးသူတို့ရဲ့ဝမ်းနည်းပူဆွေးမှုကိုပြသခဲ့ကြပါတယ်။အဒီတဲ Fevi Calitex လဲတယောက်အပါဝင်ပေါ့
။ဘာဘာဒူမနူအိုင်းစွီစီစာအိုက်တော်ဒီကနို
င်ကျမတို့အတွက်သူကအာဇာနည်တရေကောင်းတယောက်ပါကျမတို့ကိုပိုကောင်းတဲ့လူတွေဖြစ်အောင်လုပ်ပေးခဲ့ပါတယ်အခုတော့အရင်ကနဲ့မတူတော့ဘူးအဖေကြီးကိုကျမတို့ဆုံးရှုံးလိုက်ရပါပြီ
ဒါပေမဲ့မူဂါဘီဟာဇင်ဘာဘွေပြည်သူတိုင်းရဲ့လေးစားကြည်ညိုမှုကိုခံရသူတော့မဟုတ်ပါဘူးအသက်32နှစ်အရွယ်ဆမ်ကလစ်စတိုဂဘာရာဂါရောမူဂါဘီကိုအဖြစ်တင်စရာတွေရှိနေပါတယ်တဲ့
မူဂါဘီကသူရဲကောင်းမှမဟုတ်တာသူ့ကိုသူရဲကောင်းအာဇာနည်လို့ကျွန်တော်တို့ပြောလို့မရဘူ
းကဘာရာရဲ့အသက်မွေးဝမ်းကြောင်းအလောက်ကဟာရာရေမြို့အပြင်5ကီလိုမီတာလောက်မှာထင်းတွေရှာပြီးပြန်ရောက်ရတဲ့အလောက်ပါမူဂါဘီရဲ့အုတ်ချိုရေးအောက်တားကောင်ဖြစ်ခဲ့ရလို့သူအလောက်ကင်မဲ့ဖြစ်ရတာဆိုပြီးမူဂါဘီမှာတာဝန်ရှိတယ်လို့ဆိုပါတယ
်မူဂါဆိုကအိုဘာကထရိုင်ဗီဇာဝကူဗီဇာညီကမူရန်
ပတိနမရီသူကကိုလိုနီစနစ်ကိုတိုက်ပွဲဝင်ခဲ့သူပါဒါပေမဲ့လွတ်လပ်ရေးကြပြီးတော့လေသူ့ကြောင့်ကျွန်တော်တို့ဆက်ပြီးဒုက္ခရောက်ကြရတာပဲအခုလက်ရှိခေါင်းဆောင်နေနေနဲ့မူဂါဘီလုတ်ခဲ့တဲ့အမားတွေကိုကြည့်ပြီးသင်ခန်းစာယူတင
်ရှာဒရက်မခေါက်ကတော့ဇင်ဘာဘွေရဲ့စီးပွားရေးဆိုးရတာဟာပိတ်ဆို့မှုတွေကြောင့်လို့ဆိုပါတယ်မူဂါဘီလုတ်လို့မဟုတ်ပါဘူးတဲ့မူဂါဘီကိုဆုံးရှုံးရလို့သူတော်တော်ခံစားရကြောင်းမူဂါဘီဟာအခမဲ့ပညာရေးကိုဖန်တီးပေးခဲ့သူဖြစ်ကြောင်းနဲ့မူဂါဘီဟာစီးပွားရေးကိုဖျက်ဆီးခဲ့တာမဟုတ်ကြောင်းသူကပြောပါတယ်ရောဘတ်မူဂါဘီဟာဇင်ဘာဘွေနိုင်ငံကိုသူနှစ်ပေါင်း40နီးပါးအုပ်ချုပ်နေခဲ့တဲ့အတွင်းဆိုးရွားတဲ့နိုင်ငံစီးပွားရေးအခြေအနေနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့မှုတွေအပေါ်အပြစ်ဖော်ခဲ့သူပါ2000ခုနှစ်မှာလူပြူလယ်သမားတွေရဲ့မြေတွေကိုမူဂါဘီကအကြမ်းဖက်နီးနဲ့သိမ်းယူခဲ့ပြီးနောက်ပိုင်းမှာအနောက်နိုင်ငံတွေကပိတ်ဆို့အရေးယူမှုတွေစတင်လှုပ်ဆောင်ခဲ့တာပါလူခွေးနဲ့ပတ်သက်လို့ကတော့မူဂါဘီဟာမရဏတပ်သားတွေဆီလွတ်ပြီးအတိုက်ခံတွေကိုလှုပ်ကြံပြီးအပြတ်ရှင်းခဲ့တယ်လို့ဆွဆွဲခံခဲ့ရပါတယ်ရွေးကောက်ပွဲမယိုးမသားလုပ်တယ်လို့လည်းဆွဆွဲခံခဲ့ရပါတယ်ပြီးခဲ့တဲ့အပတ်တောက်ကြနေ့ကလူကြီးယောဂာနဲ့ဖျားနာကွယ်လွန်ခဲ့သူရောဘတ်မူဂါဘီဟာတည်ဆုံးချိန်မှာအသက်95နှစ်ရှိပြီဖြစ်ပါတယ်အစိုးရအစီရင်ခံစာမှတ်တမ်းတစ်ခုအရမူဂါဘီရဲ့ဇာပနာကိုစနေနေ့မှာဟာရာရေအမျိုးသားအကစားရုံမှာပြုလုပ်မှာဖြစ်ပြီးမြေမြုပ်ဂျိုပွဲကိုတော့နောက်တရက်မှာပြုလုပ်မှာဖြစ်တယ်လို့ရိုက်တာသတင်းတပုတ်ကဆိုပါတယ်ရောဘတ်မူဂါဘီကိုတချို့ကသူရဲကောင်းလို့မြင်ကြပါတယ်တချို့ကတော့အာဖရိကရဲ့ဂျုံအိုးကြီးလို့တင်စားခေါ်ခဲ့ရတဲ့ဇင်ဘာဘွေရဲ့စီးပွားရေးကိုဖျက်ဆီးပစ်ခဲ့သူရွေးကောက်ပွဲတွေမှာမယိုးမသားအနိုင်ရအောင်လုပ်သူနဲ့ပြည်သူတွေအပေါ်အကြောက်တရားနဲ့ဓာမိုးအုပ်စိုးသူတယောက်ဖြစ်မြင်ကြကြောင်းပါခင်ဗျာ